ဘူကမုံတိုင်းကြပြီးတဲ့နောက်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP နဲ့သူ့ရဲ့မိဖက်ဒေသခံအဖွဲ့အစည်းတွေကလူပေါင်း 2,300 ကျော်ကိုစားနပ်ရိက္ခာကူညီပေးခဲ့တယ်လို့ WFP ကသတင်းထုတ်ပြန်လိုက်ပါတယ်။မေလ14ရက်နေ့မုံတိုင်းတိုက်ခိုက်ပြီး82နာရီအတွင်းစစ်တွေမြို့မှာစပြီးတော့စားစရာတောက်စရာတွေကိုဖြန့်ခဲ့တယ်လို့သတင်းထုတ်ပြန်ချက်ကဆိုပါတယ်။ရခိုင်ပြည်နယ်နဲ့မကွေးတိုင်းအတွင်းကမုံတိုင်းတိုင်းခါဒေသမှာရှိနေပြီးပဋိပက္ခကြောင့်အိုးအိမ်စွန့်ခွာထွက်ပြေးဒုက္ခရောက်နေသူတွေနဲ့ရခိုင်လက်ပိုင်းနဲ့မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေအပါအဝင်လူပေါင်း 2,000 ကျော်ကိုဖြတ်ကြည့်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ကမြို့နယ်တွေကိုကြေညာချက်မှာဖော်ပြထားပေမဲ့မကွေးတိုင်းမြို့နယ်တွေကိုတော့ဖော်ပြထားတာမတွေ့ရပါဘူး။ဒါပေမဲ့လက်ရှိရှိနေတဲ့စားနပ်ရိက္ခာတွေကတဖြည်းဖြည်းလျော့ပါလာနေပြီးနိုင်ငံတကာအသိုက်အဝန်းကနေအရေးပေါ်ပံ့ပိုးဖို့လိုအပ်နေတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Stephen Anderson ကပြောပါတယ်။လူပေါင်း 8,000 ကျော်ကိုပထမဆုံး3လအတွင်းစားနပ်ရိက္ခာနဲ့ငွေကြေးထောက်ပံ့နိုင်ဖို့WFP ကရမငွေရှာနေတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်တနင်္ဂနွေလုံးကစားနပ်ရိက္ခာအလိုကြီးလိုအပ်နေတဲ့လူဦးရေ 1.3 သန်းအတွက်နှစ်ကုန်အထိအမေရိကန်ဒေါ်လာသန်း60လူကျပ်ဖို့ WFP ကပြတ်တရက်ခံထားတာပါဒီရမငွေထဲမှာမူခမုံတိုင်းတန်ခါရတဲ့လူပေါင်း 4,400 ကျော်ကိုထောက်ပံ့ဖို့လိုအပ်တဲ့ဒေါ်လာ23နဲ့ပေါင်းဝင်ပါတယ်အဲ့ဒီလိုရမငွေမရဘူးဆိုရင် WFP ရဲ့အစီအစဉ်တွေကိုဒီနှစ်ဩဂုတ်လမှာရလိုက်ရမှာဖြစ်တယ်လို့လည်းပြောထားပါတယ်